မြန်မာနိုင်ငံနဲ့အဖွဲ့ဝင်ဖြစ်တဲ့အရှေ့တောင်အာရှနိုင်ငံများသင်းအာဆီယံအစည်းအဝေးတွေကိုထိုင်းနိုင်ငံမှာစတင်ကျင်းပနေပါပြီ။အမေရိကန်နဲ့တရုတ်နိုင်ငံကြားကုန်သွယ်ရေးစစ်ပွဲရဲ့ရိုက်ခတ်မှုဒဏ်ခံနေရချိန်မှာကျင်းပတာဖြစ်တဲ့အတွက်စီးပွားရေးနဲ့ယင်းနှိမ့်နှံမှုကိစ္စတွေကိုအဓိကအာရုံစိုက်ကြမှာဖြစ်ပေမဲ့လည်းရခိုင်အကြက်အတဲအပါဝင်ဒေသရင်းပြဿနာတွေကိုလည်းဆွေးနွေးပြမယ်လို့မျှော်လင့်နေကြပါတယ်။အပြည့်စုံကိုတော့ Writer သတင်းဆောင်ပါကိုအခြေခံပြီးကိုအောင်လွင်ဦးကပြောပြမှာပါရှင်။
ရှိတော်အရှနိုင်ငံများတင်းတဲ့အရှေ့အရှထိတိဆွေးနွေးပွဲတွေဆက်ဆက်ဆီးဝဲတွေကိုအာဆီယံအလက်ကျဥက္ကဋ္ဌထိုင်းနိုင်ငံကအင်ရှင်ဖြစ်လက်ခံကျင်းပနေတာပါဒီနေ့စတင်လိုက်တဲ့အာဆီယံဆီးဝဲနဲ့ယင်းနှမြုံနယ်မှုထိတိဆွေးဝဲကိုလည်းအင်ရှင်ထိုင်းဝန်ကြီးချုပ်ပရယုတ်ချန်ဟိုချာကဖွင့်လှစ်ပေးခဲ့ပါတယ်ဖွင့်ပွဲကတော့အဆိုရနဲ့ပုဂ္ဂလိကကဏ္ဍတွေပူးပေါင်းဆောင်ရည်တွန်းမြင့်မှုလည်းထိုင်းနိုင်ငံကိုနမူနာပေးတိုက်တွန်းသွားခဲ့တာ
ပါမိတိတန်ความมั่นคงรัฐบาลไทยได้เพิ่มโอกาสการมีส่วนร่วมของภาคเอกชน
ရရှိတည်တဲ့လုပ်ငန်းစဉ်မှာသက်ဆိုင်သူတွေအများပြပါဝင်တာကြောင့်အစိုးရကလိုအပ်တဲ့ကြံဉာဏ်တွေပေးပြီးပုဂ္ဂလိကခဏကိုခွင့်လန်းနေတိုးမြင့်ပေးခဲ့တယ်။အစိုးရအနေနဲ့လည်းလူသားအရင်းမြစ်စွန့်ရင်နဲ့အစားအသောက်တွေလိုခဏတွေမှာပုဂ္ဂလိကဘက်ကအပြည့်အဝပူးပေါင်းမှုနဲ့လိုအပ်တဲ့ဒါမှသာလူလူလိုအပ်ချက်ကိုဖြည့်ဆည်းပြီးတိုင်းပြည်တိုးတက်အောင်လုပ်နိုင်မှာပါဆိုပြီးထိုင်းဝန်ကြီးချုပ်ကပြောသွားတာပါ။အာဆီယံခေါင်းဆောင်တွေရဲ့ထိပ်သီးအစည်းအဝေးတွေမတန်ခင်မှာပဲအသင်းဝင်နိုင်ငံတွေကနိုင်ငံခြားရေးဝန်ကြီးတွေရဲ့အစည်းအဝေးတွေလည်းကျင်းပခဲ့ကြတာပါ။အာဆီယံနိုင်ငံရေးနဲ့လုံခြုံရေးဆိုင်ရာကောက်စီနဲ့အာဆီယံပူးတွဲညီနက်ဆောင်ရေးကောက်စီတို့ရဲ့ဆွေးနွေးပွဲတွေအတွင်းမှာလည်းထိုင်းနိုင်ငံခြားရေးဝန်ကြီးဒွန်ပရမော့ဝန်နန်ကဒေသတွင်းပူးပေါင်းဆောင်ရေးအလေးထားပြောဆိုသွားပါတယ
် Trust and confidence would also be strengthened by promoting and reinforcing regional norms
ဒေသတွင်းမှာစံသတ်မှတ်ချက်တွေတိုးမြင့်ပြီးခိုင်မာအောင်လုပ်ချင်းအဖြစ်ယုံကြည်ကိုးစားမှုတွေပိုပြီးအားကောင်းလာနိုင်ပါတယ်ဖြစ်ကြီးရေးနဲ့ပူးပေါင်းဆောင်ရွက်သဘောတူညီချက် TAC မှာဒီနေ့ဘာရိန်းနဲ့ဂျာမနီနိုင်ငံတို့ထပ်တိုးလာမှာဖြစ်တာကြောင့်ဖွဲ့ဝင်ရေးအတွက်လည်းအရင်ထပ်ပိုများလာနေပါပြီ။ဒါဆိုရင် TAC သဘောတူညီချက်ဟာရှေ့တောင်အာရှဒေသနဲ့အနာဂတ်မှာအာရှပစိဖိတ်ဒေသအထိနိုင်ငံတွေအချင်းချင်းကြားဆက်ဆံရေးမှာကင်ဆွဲနိုင်မဲ့အရေးကြီးတဲ့လှုပ်ထုံးလုံနည်းစံတစ်ခုဖြစ်အတိမတ်ပြုရာရောက်တယ်ဆိုတာကိုလည်းရောင်းပြန်ထင်ဟပ်နေပါတယ်။
အာဆီယံသင်းဝင်နိုင်ငံတချို့နဲ့တရုတ်နိုင်ငံကြားတောင်တရုတ်ပင်လယ်ပြင်မှာရေပိုင်နဲ့အငင်းပွားမှုတွေကြုံနေရသလိုမြောက်ကိုရီးယားနျူကလ িয়ার ရေးမြန်မာနိုင်ငံကရခိုင်ပြည်နယ်အရေးစတာတွေအပါအဝင်ဒေသတွင်းပြဿနာတွေပေါ်နေချိန်မှာယုံကြည်မှုတွေနဲ့ပူးပေါင်းဆောင်ရွက်မှုတွေပုံမလိုအကြောင်းလဲထိုင်းနိုင်ငံကြားရေးဝန်ကြီးကပြောဆိုသွားတာပ
ါ To achieve sustainable security is important to nurture trust and confidence in our region.
ရေရှည်လုံခြုံရေးတည်ဆောက်နိုင်မှုအတွက်ဒေသတွင်းမှာယုံကြည်ကိုးစားမှုတွေကိုပြုစုပျိုးထောင်မှုအရေးကြီးပါတယ်။ဥရိမဲ့မူရစေဝါမောင်ခုမှုတွေ၊လူမောင်ခိုးကူးမှုတွေ၊အကြမ်းဖက်ဝါဒ၊ဆွံ့ရောက်ဝါဒ၊စိုက်ဘာအင်တာနက်လုံခြုံရေးနဲ့တခြားသမယိုကျပုံစံမျိုးမဟုတ်တဲ့ချင်းချောက်မှုတွေကိုရင်ဆိုင်ရမှာသက်ဆိုင်သူအလုံးကြိုးရှိအောင်ပူးပေါင်းဆောင်ရွက်ကြရမှာပါ။အ
ာဆီယံခေါင်းဆောင်တွေရဲ့ထိပ်သီးအစည်းအဝေးကတော့သုံးရက်ကြာကျင်းပသွားမှာဖြစ်ပြီးတနင်္လာနေ့မှာစတင်မဲ့အရှေ့အာရှထိပ်သီးအစည်းအဝေးမှာတော့အမေရိကန်၊ရုရှား၊တရုတ်ဩစတြေးလျ၊နယူးဇီလန်၊ဂျပန်၊တောင်ကိုရီးယားနဲ့အိန္ဒိယနိုင်ငံတွေလည်းတက်ရောက်ကြမှာပါ။မြန်မာနိုင်ငံကအတိုင်ပင်ခံပုဂ္ဂိုလ်ဒေါက်တာဆက်စုကြည်ကတော့အာဆီယံထိပ်သီးအစည်းအဝေးတွေတက်ရောက်ဖို့ထိုင်းနိုင်ငံမှာမနေုံကပဲရောက်နေပြီးအာဆီယံစီးပွားရေးအတိုက်အဝန်းကောင်စီစည်းဝေးနဲ့ဒေသတွင်းပတ်စုံစီးပွားရေးပူးပေါင်းဆောင်ရွက်မှုဝန်ကြီးအဆင့်စည်းအဝေးတွေကိုတော့မြန်မာနိုင်ငံရင်းနှီးမြှုပ်နှံမှုနဲ့နိုင်ငံခြားစီးပွားဆက်သွယ်ရေးဝန်ကြီးဦးတောင်ထွန်းတက်ရောက်မှာဖြစ်တဲ့အကြောင်းလဲမြန်မာဆွေရကသတင်းထုတ်ပြန်ထားပါတယ်ခင်ဗျာ။